ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD အစိုးရတက်လာပြီးမြင်လူ့အခွင့်အရေးအခြေအနေဟာကောင်းမွန်လာတာမဟုတ်ဘူးလို့လူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကသုံးသပ်ပါတယ်။အရင်အစိုးရဟောင်းတွေထားခဲ့တဲ့အငွေစိုးကိုဆက်ခံရရှိတဲ့ NLD အစိုးရဟာမနိုင်တဲ့ဝင်ကိုထားရတယ်လို့ဖြစ်နေပါတယ်။လူ့အခွင့်အရေးအများဆုံးချိုးဖျက်တဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆိုင်ရေးရာဝန်ကြီးဌာနတွေအပေါ် NLD အစိုးရဩစာမညောင်းတာကိုထောက်ပြကြပါတယ်။2016မှာလူ့အခွင့်အရေးချိုးဖျက်မှုတိကျတာများလာတယ်လို့ပြည်တွင်းအရသာအဖွဲ့73ဖွဲ့ပါဝင်တဲ့လူ့အခွင့်အရေးမှတ်တမ်းခွင့်ရက်ကလည်း February 10ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြပါတယ်။ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ October 31ရက်နေ့ထုတ်အစီရင်ခံစာကိုတော့သမရယုံကညင်းဆိုထားပြီးဖြစ်ပါတယ်။ဒါပေမဲ့လုံးလုံးစေအငင်းပွားနေရတာကကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ February 3ရက်နေ့ထုတ် 53 မျက်နှာ Flash Report ရုပ်ချင်းအစီရင်ခံစာဖြစ်ပါတယ်။ဒေါ်စားစုကြည်ကတယ်လီဖုန်းဆက်ပြီးတုံ့ပြန်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့သတင်းထုတ်ပြန်ပြီးရှင်းလင်းတာမျိုးလည်းလုပ်ပါတယ်
။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီမှဒေါ်စုဥက္ကဋ္ဌဖြစ်ပြီး၄လကျော်မှာရခိုင်ပြည်နယ်မြောက်ပိုင်းကိုမူဆလင်လက်နက်ကင်တစုကဝင်တိုက်လို့ဝန်ထမ်းအချို့အသေဆုံးပါတယ်။ဗမာဆိုရဘက်ကတုံ့ပြန်တဲ့အခါမှာဘင်္ဂလီရိုဟင်ဂျာများပြားဘင်္ဂလားဒေ့ရှ်ဘက်မှဝင်ရောက်ခိုလုံကြပါတယ်။2016အောက်တိုဘာ9ရက်ကစပြီးဘင်္ဂလားဒေ့ရှ်ကိုဝင်ရောက်လာသူ200ကျော်ကိုကုလသမဂ္ဂဒုက္ခသည်ယုံကအဖွဲ့ဝင်4ဦးက2019ဇန်နဝါရီလမှာတွေ့ဆုံမေးမြန်းပြီးဖေဖော်ဝါရီ3ရက်မှာအစီရင်ခံစာထုတ်ပါတယ်။ဝင်ရောက်ခိုလုံသူ66,000ရှိမယ်လို့ခန့်မှန်းတဲ့အထက်က200ကျော်ကိုရွေးပြီးမေးမြန်းပါတယ်ဂျိုဒူးကရိုက်တဲ့တပ်ပုံ Amnesty လူ့အခွင့်အရေးအဖွဲ့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့နဲ့တခြားကုလအစိုးရခန်းစာကိုကိုးကားတယ်လို့ဆိုပါတယ
်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့လူသတ်မှုမတိမှုလူရဲ့ဖြစ်စည်းမှုနဲ့အခြားအကြမ်းဖက်မှုတွေကိုတွဲဆုံမေးမြန်းသူ200ကျော်ကတက်သေးထွက်ဆိုတာဖြစ်ပါတယ်မွတ်စလင်လက်နက်ကိုင်တစုရဲ့တိုက်ခိုက်မှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်10ဦးဒီဆုံးတာကိုအကြောင်းပြပြီးအစိုးရတပ်ကနည်းမြေရှင်းလင်းရေးလုပ်ပါတယ်ဒီကိစ္စကိုကုလသမဂ္ဂလူ့အခွင့်အရေးရုံးကဝေဖန်တဲ့အခါဒုသမရဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းရေးကော်မတီကိုဒီဇင်ဘာ1ရက်နေ့မှာဖွဲ့စည်းပြီးရပ်ပေါင်း60အတွင်းအစီရင်ခံစာထုတ်ပြန်မှုတာဝန်ပေးထားပြီးမှဝတရားပြက်ကွက်သွားပါတယ်ဒီတော့အတွင်းကုလသမဂ္ဂဒုက္ခသည်ရုံးကအမှုတန်း4ဦးဟာဇန်နဝါရီလ10ရက်က23ရက်အထိ16ရဲ့ကွင်းစင်းလေးလာပြီး10ရဲ့အတွင်းမှာရုပ်ချင်းအစီရင်ခံစာထုတ်ပြန်နိုင်ပါလေ
မြန်မာအစိုးရစုံစမ်းရေးကော်မရှင်ရက်60အတွင်းမလုံနိုင်လို့တက်တန်းထပ်တိုးပေးရတဲ့ကိစ္စကိုကုလသမဂ္ဂအဖွဲ့က26ရဲ့အတွင်းစုံစမ်းလေးလာပြီးရုပ်ချင်းအစီရင်ခံစာထုတ်ပြန်တာကိုအစိုးရစုံစမ်းရေးကော်မရှင်ကစစ်ဆေးနေတယ်လို့ဖေဖော်ဝါရီလ10ရက်နေ့ထုတ်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်ကဖော်ပြပါတယ်စစ်စွဲတဲ့အတိုင်းပြစ်မှုကျူးလွန်တဲ့အထောက်အထားအခိုင်အမာရှိတယ်ဆိုရင်အရေးယူမယ်လို့ဖော်ပြပါတယ်။ဘင်္ဂလီရိုဟင်ဂျာ200ကျော်ရဲ့တက်တေထွက်ချက်အသေးစိတ်ကိုဖော်ပြတဲ့ကုလသမဂ္ဂရုပ်ချီးအစီရင်ခံစာကို NLD အစိုးရလက်မခံနိုင်ဘူးဆိုတာကိုတော်ဝိုက်တဲ့နီးနဲ့အကြောင်းပြန်လိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကဒါကာမြို့မှာကျင်းပတဲ့အစည်းအဝေးမှာလည်းမြန်မာကိုယ်စားလှယ်ကလက်မခံနိုင်ကြောင်းညင်းဆိုခဲ့ပါတယ
်။ဘင်္ဂလီရိုဟင်ဂျာကိစ္စမှာဝါဒပြန်လှုပ်ကြံတဲ့သတင်းနဲ့တပင်းမားတို့ရဲ့ဒဏ်ကိုဗမာအစိုးရခံနေရတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဆိုပါတယ်။ရိုဟင်ဂျာကိစ္စကိုနိုင်ငံခြားစာနယ်ဇင်းအချို့ကထင်သလိုလှုပ်ကြံပုံကြီးချေတာရှိတယ်လို့ပြည်ပရောက်ရိုဟင်ဂျာကလည်းတစ်ဖက်သက်ထိုးနှက်တိုက်ခိုက်ရေးသားတာတွေရှိပါတယ်။ဒါပေမဲ့အစိုးရဟာကိုလှုပ်ဆရာရှိတာတွေကိုတိတ်ခါရှိရှိလုပ်ကင်ပြီးအချိန်မီအစီရင်ခံစာထုတ်နိုင်ရင်ဝါဒပြန်တာတွေကိုယူဆိုင်စရာမလိုပါဘူး။ဒါလို့မလုပ်နိုင်မဲ့သူများရေးတဲ့အစီရင်ခံစာကိုအမြဲတမ်းညှင်းဆုံနေရတဲ့အဆင့်ကမတက်နိုင်ရင်ကြားလေယုံရခက်လေဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂကိုယ်စားလှယ်ရန်ဟီလီကဇန်နဝါရီလ20ရက်နေ့ကမှတ်ချက်ချသွားပါတယ်။ဒုသမရဦးမြင့်ဆွေခေါင်းဆောင်တဲ့စုံစမ်းရေးမစ်ရှင်နဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့စုံစမ်းမှုတွေဟာထွက်ပြီးသားအစီရင်ခံစာတွေကိုတုံ့ပြန်မှုသာရည်ရွယ်တာမို့အပြည်ပြည်ဆိုင်ရာကယုံကြည်ပါမလားဆိုတာတန်လျာရှိစရာဖြစ်နေပါတယ်။ပြည်ကြလွတ်လပ်ပြီးတိတ်ခါရှိတဲ့ကော်မရှင်ကသာဓမ္မဒိဋ္ဌံကြကြစုံစမ်းစစ်ဆေးနိုင်လိမ့်မယ်လို့ယူဆကြပါတယ်။ဘင်္ဂလီလူညာပြဿနာဟာပြည်လည်နိုင်မှုနေနေသာသာအစီရင်ခံစာရေးတဲ့ကိစ္စမှတောင်အကြီးအကျယ်အငင်းပွားနေရပါတယ်ခင်ဗျာ။